ဇန်နဝါရီလ1ရက်ဒီကနေ့ကစပြီးတော့အမေရိကန်ပြည်ထောင်စုရဲ့နောက်ဘက်ခြမ်းကယ်လီဖိုးနီးယားပြည်နယ်မှာဆေးကြောက်ကိုအပန်းဖြေရေးအတွက်အသုံးပြုမှုကိုတရားဝင်အတိအမှတ်ပြုလိုက်ပြီးဖြစ်ပါတယ်။ဆန်ဒီယေဂိုဆန်ဟိုဆေးအိုကလန်ဘာကလီနဲ့ယူရီကာစတဲ့မြို့တွေမှာဆေးကြောက်ရောင်းတဲ့စတိုးဆိုင်တွေဒီကနေ့ဇန်နဝါရီလ1ရက်နေ့မှာစပြီးတော့ဖွင့်လှစ်တော့မှာဖြစ်ပါတယ်။2016ခုနှစ်နိုဝင်ဘာလအတွင်းကယ်လီဖိုးနီးယားပြည်နယ်မှာ Prop 64လို့အများသိကြတဲ့လူမှုဆန္ဒခိုင်ပွဲကျင်းပပြီးတဲ့နောက်အခုလိုအတည်ပြုလိုက်တာဖြစ်ပါတယ်။ဆယ်စုနှစ်နှစ်ခုအကြာကကယ်လီဖိုးနီးယားပြည်နယ်မှာဆေးကြောက်ကိုဆေးဝါးအဖြစ်တရားဝင်သုံးစွဲခွင့်ပြုခဲ့တဲ့ပထမအဦးဆုံးပြည်နယ်ဖြစ်ခဲ့ပါတယ်။ဆေးကြောက်သုံးစွဲသူတွေအတွက်ကတော့ဒါဟာတရင်ကောင်းဖြစ်ပေမဲ့ကယ်လီဖိုးနီးယားပြည်နယ်အတွင်းဆေးကြောက်သုံးစွဲမှုကိုမလိုလားတဲ့သူတွေအတွက်ကတော့ဒါဟာတကယ်လက်တွေ့မှာထင်တယ်လို့မလွယ်ဘူးလို့ရှုမြင်ကြပါတယ်။ယူရောဝါရှင်တန်ဒီစီပါဝင်အမေရိကန်ပြည်တော်စုပြည်내ခုနှစ်ပြည်내မှာဆေးကြောက်ကိုအပန်းဖြေရေးအတွက်အသုံးပြုမှုကိုတရားဝင်ခွင့်ပြုထားပေမဲ့ဘင်းဘူး LSD လို့ခေါ်တဲ့တရားမဝင်မူရစ်ဆေးတွေလိုပဲဆေးကြောက်ကိုတရားမဝင်မူရစ်ဆေးအဖြစ်ပြည်တော်စုအစိုးရကအတိအမှတ်ပြုထားဆဲဖြစ်ပါတယ်။